ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ရွာလူတက်မှုကိုကျူးလွန်တယ်ဆိုပြီးထောင်ဒဏ်ချခံရတဲ့တပ်မတော်သားတွေကိုပြစ်ဒဏ်လျှော့ပေးပြီးကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လွှတ်ပေးခဲ့တာကိုကြည့်ရင်မြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာရှက်စရာကောင်းတဲ့ဆုံးဖြတ်ချက်ဖြစ်တယ်လို့လူအခွင့်အရေးရှိနေတဲ့သူကဝေဖန်လိုက်ပါတယ်။လူတက်မှုကျူးလွန်ခဲ့တဲ့တပ်မတော်သား9ဦးကိုပြီးခဲ့တဲ့နိုဝင်ဘာလကတည်းကပြန်လွှတ်ပေးခဲ့တာပါ။ဒီအကြောင်းကိုညံဝင်းအောင်ကတင်ပြပါမယ်။
အင်းဒီရွာမှာ2019ခုနှစ်တုန်းကရေဂျာမွတ်စလင်10ဦးကိုဖမ်းဆီးလက်ပြန်ကြိုးတုပ်ပြီးပြစ်ဒဏ်ခဲ့မှုနဲ့ပတ်သက်လို့တမရော်သား9ဦးကိုတမရော်ကအရေးယူပြီးနှစ်ရှည်ထောင်ဒဏ်ချမှတ်ထားခဲ့တာပါ။ဒါပေမဲ့အဲ့ဒီတမရော်သားတွေကအတနာခံစားတင်ပြီးအယူခံဝင်လာကြောင်းတမရော်အဲဥပဒေပုံမှန်168နှစ်182မြင်းဆောင်ကားငယ်အရာတမရော်ကဝယ်ဦးစီးချုပ်ရဲ့လုပ်ပိုင်ခွင့်ကိုသုံးပြီးသူတို့9ဦးကို2018နိုဝင်ဘာလထဲမှာပြန်လွှတ်ပေးခဲ့တယ်လို့တမရော်သတင်းမှန်ပညာရေးအဖွဲ့ပြောခွင့်ရဗိုလ်မှူးချုပ်စော်မင်းထွန်းက VOA ကိုအတည်ပြုပြောကြားပါတယ်။အခုလိုတမရော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလူငင်းချမ်းသာခွင့်ပေးလိုက်တာဟာမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်မှာတမရော်ကလွှမ်းမိုးနေတာကိုပြသရရောက်ကြောင်း HRC အာရှလူ့အခွင့်အရေးကော်မရှင်အဖွဲ့လူ့အခွင့်အရေးရှင်နေဦးမင်းလွင်ဦးကဝေဖန်လိုက်ပါတယ်
။တမရော်အဲဥရီယာစစ်ဖက်နယ်ဘက်ဆိုင်ရာဖြစ်ပေါ်တဲ့မရေမှုလူသားမှုပြန်ပြေးမှုစားတဲ့အမှုတွေနဲ့ပတ်သက်လာတယ်ဆိုလို့ရှိရင်အရက်ဖက်တရားရုံးမှာစစ်ဆေးစီရင်ပြီးတော့မှအရက်ဖက်တရားရုံးကချမှတ်တဲ့ဖြစ်တံကိုပြရမှာဖြစ်တယ်။အခုကြတော့အဲ့ဒီလိုမျိုးမဟုတ်ပဲနဲ့ဒီအင်းနေရွာဖြစ်တဲ့အမှုမှာတက်မတော်စစ်တရားရုံးချုပ်ကနေပြီးတော့ထောင်ဒဏ်10နှစ်တို့15နှစ်တို့စသဖြင့်ပေါ့ဗျာပြီးလိုက်တယ်။ပြီးတဲ့အခါကျတော့ကဲအယူခံတင်လိုက်မင်းတို့ကပြန်လှုပ်ပေးလိုက်မယ်ဆိုလှုပ်ပေးလိုက်တော့ကျွန်တော်တို့မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကတမရော်ကိုလွှမ်းမိုးနိုင်စွာမရှိဘူးတမရော်ကငါတို့လုပ်ချင်တာလုပ်လို့ရတယ်ဆိုတဲ့အခြေအနေကိုဥပဝင်နေရင်ဖော်ပြလိုက်တဲ့သဘောမျိုးဖြစ်နေတယ်ဒါကတော့တော်တော်ရှက်ဖို့ကောင်းတဲ့အကြာဖြစ်တယ
်လူအစုလိုက်တပ်ဖြတ်သူတွေကိုလှုပ်ပေးလိုက်တဲ့လုပ်ရဟာလက်ခံနိုင်စရာမရှိဘူးလို့ရှေ့နေဦးမင်းလွင်ဦးကသုံးသပ်ပါတယ
်ကာကွယ်ဦးစီးချုပ်အနေနဲ့ဒီလိုတက်ဖြတ်လိုက်တဲ့အပေါ်မှာသနာခံစာတင်လာတဲ့အတွက်လွှတ်ပေးလိုက်တယ်ဆိုတော့ကျွန်တော်လုံးဝကိုလက်မခံနိုင်တဲ့အခြေအနေနော်နောက်ပြီးတော့တစ်ခါလူ10ယောက်သလုံးကိုသွေးအီးနဲ့ပြစ်တက်ပြီးတော့မှပြစ်ဒဏ်ချမှတ်ထားပြီးတဲ့သူတွေကိုပြစ်ဒဏ်တစ်နှစ်မပြည့်ခင်ကာလအတွင်းမှာလွှတ်ပေးလိုက်တယ်ဆိုတဲ့ကိုကတမတော်ကငါလူကိုတော့ငါကယ်မယ်မင်းတို့လှုပ်ချင်တာလှုပ်ဥပဒေရဲ့အထက်မှာငါတို့အကုန်ရှိတယ်ဆိုပြီးတော့ပြည်သူလူထုတရားလုံးကိုစော်ကားလိုက်တယ်လို့ပဲကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ
အင်းဒီရွာမှာဖမ်းမိသူတွေကိုအရက်ဖက်တရားရုံးမှာတရားစီရင်လို့ရနိုင်ပါလေနဲ့တမတော်ကအကျဉ်းယုံအဆုံးစီရင်တာဟာဥပဒေနဲ့ညီညွတ်မှုမရှိဘူးလို့ဦးမင်းလွင်ဦးကထောက်ပြပါတယ
်ဒီအင်းဒီရွာလူသားမှုမှာအကျဉ်းဖက်သမားမင်းဖြစ်ပါစေကိုကျွန်တော်တို့နိုင်ငံတကာသင်ဥပဒေဘောနော်လောရောက် international convention တွေရကိုအဲ့ဒီလိုမျိုးအရှင်ဖမ်းမိတဲ့ပြည်ကိုဥပဒေမဲ့တပ်ဖြတ်ပိုင်ခွင့်မရှိပါဘူးတစ်စီပေါ်ပေါက်ချက်တွေအရာသူတို့ကတန်းဖက်သမားကြီးဖြစ်တယ်ဆိုလို့ရှိရင်သူတို့နဲ့ထိုက်တန်တဲ့နှိရှိထောင်းတန်ဒီတော်၎င်းပေတန်ဒီတော်၎င်းဒီခွင့်ရနေပြီးတော့စစ်စစ်ရှင်ပြီးမှအပြစ်ပြရမယ်ခိစားမျိုးဖြစ်ပါလေအခုလိုမျိုးဥပဒေမဲ့ဟေးငါတို့ထင်တာနဲ့ပြစ်ဆက်လိုက်မယ်ကွာဆိုတာကတော့တော်တော်ကြီးကိုတရားလက်မဲ့ပြင်လို့နေလို့ကျွန်တော်ကတော့ပြောချင်ပါတယ
်အခုလိုမွတ်စလင်ရွာသား10ဦးကိုဥပဒေမဲ့တပ်ဖြတ်ခဲ့တဲ့ပြစ်ဒဏ်ချတပ်မတော်သားတွေကိုကာကွယ်ဦးစီးချုပ်အမိန့်နဲ့ပြန်လွှတ်ပေးခဲ့တဲ့အပေါ်မှာတော့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ်ခင်ဗျာ